အမေရိကန်သမ္မတရွေးကောက်ပွဲမဲရင်ရေတွက်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒေါ်နယ်ထရမ့်ရတဲ့မဲအရေးအတွက်နေလာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲအရေးအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနီးဆက်လာတဲ့သဘောမျိုးရှိနေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲအရေးအတွက်မှာ Mr. Biden ကပုံများနေတယ်လို့လည်းသတင်းတွေကဆိုပါတယ်။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လို့အတားမှာလက်ရှိမှာတော့ Biden က253မဲရထားပြီး Trump ကတော့214မဲရထားပါတယ်။ရွေးကောက်ပွဲအနိုင်ရှုံးအဆုံးဖြတ်ပေးမဲ့ပြည်내၄ခုမှာမဲတွေဆက်ပြီးရွေးတွက်နေပြီး Arizona နဲ့ Nevada ပြည်내မှာ Biden ကအသာရထားပါတယ်။သမ္မတ Trump ဦးဆောင်နေတဲ့ Pennsylvania ပြည်နယ်မှာတောက်ကြနေကတော့ Biden ကိုထောက်ခံမဲ့18,000ကျော်တိုးလာပါတယ်။တခါ Georgia ပြည်နယ်မှာလည်း Biden ကထောက်ခံမဲ့ပိုရလာပြီးတော့ရှေ့ကဦးဆောင်နေပါတယ်။သမ္မတ Trump ကတော့ရွေးကောက်ပွဲမှာသူ့အနိုင်မရအောင် Democrat တွေကမဲမတမာမှုတွေအကြီးအကျယ်လုပ်နေတယ်ဆိုပြီးကြာလာပြီးနေ့ကအင်ဂျီရိုသတင်းစာရှင်းလင်းပွဲမှာအထောက်အထားမရှိဘဲဆွဆွဲပြောဆိုခဲ့ပါတယ်။ဘာဒန်ကတော့စံချိန်တင်မဲပေးခဲ့သူတန်150ကျော်ရှိတဲ့ဒီနေ့မှာမဲတွေဆက်ပြီးရေတွက်နေရကြောင်းပြည်သူတွေစိတ်ရှိရှိနဲ့စောင့်ရဖို့ကြာတာပြင်းနဲ့အစောပိုင်းမှာတိုက်တွန်းပြောကြားခဲ့ပါတယ်